ကျမ်းမာတော်မူပါစတူတော်မောင်ရေအမိုက်ကစပြတ်တက်မီလောင်ဆိုတဲ့စကားပုံကလေးကိုမင်းလဲကြားဘူးပြီးသားဖြစ်မှာပါဆိုလိုရင်းကအသေးဖွဲကလေးတွေကစပြီးပြဿနာအကြီးကြီးတွေစီဥတီသွားနိုင်တာမို့အရာရာကိုပော့ပော့ဆဆမကင်တွယ်တင်ကြောင်းတတိပေးထားတာပါအခုငါပြောမဲ့အမိုက်ကတော့စကားပုံတွေကအမိုက်မဟုတ်တဲ့တကယ့်အမိုက် rubbish အကြောင်းမှငါတူ NLD ဆိုရတက်ဆတ်မှာပဲဒေါအောင်ဆန်းစုကြည်ကအမိုက်ကောက်ပြပြီးအမိုက်ဟာတိုင်းပြည်ရဲ့အရေးတကြီးပြုပြင်ပြောင်းလဲရမယ့်အစိတ်ပိုင်းတွေထဲကတစ်ခုဖြစ်တဲ့အကြောင်းပြည်သူတွေကိုအသိပေးခဲ့တယ်။နိုင်ငံသားတွေနဲ့ကြုံတိုင်းစုံတိုင်း၁၀ယောက်မှ၈ယောက်လောက်ပြောတာကငါတို့တိုင်းပြည်မှာရှိတဲ့ဟိထနေတဲ့အမိုက်ပုံကြီးတွေအကြောင်းပါ။မင်းတို့နိုင်ငံကိုငါတို့ရောက်ဖူးတယ်။မင်းတို့မြန်မာလူမျိုးတွေကတိတ်ပြီးဖော်ရွေကြတယ်။ဒါအပြင်တောင်လူပုံနေတဲ့အမိုက်ပုံကြီးတွေနဲ့လည်းညစ်ပတ်နန်းစော်နေတဲ့အကြောင်းပါဆက်ပြောပါတယ်။တကယ်လဲအမိုက်ပုံကြီးတွေကငါတို့နိုင်ငံရဲ့ဂုံကြက်တွေကိုရုတ်ကြော့သွားအောင်လုပ်နေတယ်လို့ပါပဲ။ဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်အမိုက်တွေကတောင်လိုပုံနေတယ်လက်ရှိရန်ကုန်မြို့တမြို့တွေကပဲတနေ့ကိုအမိုက်တန်ချိန်2800လောက်စွန့်ပစ်နေကြတယ်ရန်ကုန်နယ်နိမိတ်33မြို့နယ်ကစွန့်ပစ်ကြတဲ့အမိုက်တွေပါလက်ရှိရန်ကုန်မြို့ရဲ့လူဦးရေက9သန်းကျော်အထိရှိနေပါပြီနေထိုင်တဲ့လူဦးရေနဲ့စီပင်မှာအလုပ်လုပ်နေကြတဲ့တန်ရှင်းရေးဝန်ထမ်းအချို့အစားကွာဟလွန်းနေတာကြောင့်စီပင်တန်ရှင်းရေးဝန်ထမ်းတယောက်ဟာပြည်သူအယောက်1300ဦးရေကစွန့်ပစ်နေတဲ့အမိုက်တွေကိုဒိုင်ခံရှင်းလင်းနေရပါတယ်ဒီနေရာမှာငါတို့နိုင်ငံဟာဖွံ့ဖြိုးပြီးနိုင်ငံတွေကအမိုက်သိန်းစနစ်တွေနဲ့ရှင်လိုက်ရင်အများကြီးခင်းနှောက်ကြနေခဲ့ပါပြီ။ဥပမာစင်ကာပူနိုင်ငံမှာရှိတဲ့လူနေအိမ်တိုင်းမှာမီးဖို့ကြောင့်ကနေတဆင့်အမိုက်ပြစ်နိုင်မှုတီးသန့်အစီအမံတွေထားရှိပါတယ်။အဖုံးတက်ဆင်သားပြီးနိုင်ငံမှာဖောက်ထားတဲ့အပေါက်ကနေတဆင့်အဖုံးဖွင့်ပြီးပစ်ချလိုက်ရင်အမိုက်ဟာမီးခိုးခေါင်းနိုင်လို့လိုင်ကောင်းကနေအောက်ကခံထားတဲ့အမိုက်ပုံးကြီးတွေကိုတိုက်ရိုက်ကျသွားပါတယ်။အဲဒီအမိုက်တွေကိုညနေတိုင်းညနေတိုင်းအမိုက်သိန်းကားတွေကလာပြီးသိမ်းယူသွားကြပါတယ်။ရန်ကိုရိုးချင်းလွယ်ကူတဲ့အမိုက်ပြစ်နီးစနစ်ပါတနိုင်ငံလုံးမှာရှိတဲ့အဆောက်အဦးတိုင်းမှာအဲ့ဒီစနစ်ကိုအဆောက်အဦးဆောက်လုပ်ကလေးကထည့်သွင်းဆောက်လုပ်ထားတာပါအကုန်ကြတက်တာပြီးရိုးရှင်းလွယ်ကူလွန်းလာတဲ့အတွက်ငါတို့နိုင်ငံကလည်းအဲ့ဒီအမိုက်သိန်းကြီးစနစ်ကိုအတူယူကျင့်သုံးသင့်ပါတယ်အဲ့ဒီလိုနီးစနစ်ကြကြအစိုးရကစီမံထားတာမျိုးငါတို့နိုင်ငံမှာမရှိတဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေဟာအမိုက်ကိုထင်သလိုကိုနီးကိုဟန်နဲ့ပြစ်ပြီးဖြည့်ဆင်းနေကြပါတယ်ချုပ်ကစီကမ်းမဲ့နောက်ဖေးလမ်းကြားတွေကိုပြစ်ချလိုက်ကြတယ်ဒါကြောင့်နောက်ဖေးလမ်းကြားတွေထဲမှာစားကျင်းစားကြံနေအမိုက်တရိုက်တွေနဲ့ညစ်ပတ်နန်းဆောင်နေပါတယ်အချို့ကပလတ်စတစ်အိတ်ကလေးတွေနဲ့ထုတ်ပြီးကိုယ်တိုင်ရက်ွက်တိတ်မှရှိတဲ့အမိုက်ပုံစီသွားပစ်ကြတယ်အချို့ကလည်းအလင်းသင့်တယ်လို့အနှင်းအင်လောက်သားဒါမှမဟုတ်လန်တဲ့အထိလာပြီးအမိုက်လာသိမ့်တဲ့အမိုက်လှဲကလေးတွေကိုတိတ်200ကျပ်ပေးပြီးပစ်ခိုင်းကြပါတယ်စီပင်တန့်ရှင်းရေးဝန်ထမ်းတွေကလောက်သားလိုအပ်ချက်အရလန်တဲ့အထိဝင်ပြီးအမိုက်မသိမ့်ပေးနိုင်ပါဘူးရက်ွက်တိတ်ကအမိုက်ပုံကြီးကိုလည်းစီပင်သားရကအမိုက်သိမ့်ကားတွေဟာတလက်တစ်ခါလောက်မှလာပြီးသိမ့်တာဖြစ်တဲ့အတွက်လူမြင်ကွင်းမှာအမိုက်ပုံကြီးတွေကတောင်လိုပုံပြီးအနံ့ဆိုးတွေထွက်နေတာကြောင့်မြို့ရဲ့အင်ကရက်ကိုအယုတ်ဆိုးအကြီးတန်းနေစေပါတယ်။အချို့ကရေမြောင်းတွေချောင်းတွေကိုတရားဝင်အမိုက်ပြတဲ့နေရာလိုသဘောထားပြီးလာပြစ်နေကြတာကြောင့်ချောင်းတွေမြောင်းတွေပိတ်ဆို့ကုန်ပါတယ်။မိုးရွာလိုက်တာနဲ့ရန်ကုန်မြို့ကြီးရေကြီးရေချမ်းဖြစ်ရတာဟာလည်းအဲ့ဒီအချက်ကအဓိကကျပါတယ်။ရန်ကုန်မြို့တော်စီပင်သားရဲအဖွဲ့ဟာပြည်သူတွေစီကအမိုက်ခုံကိုကောက်ခံနေပေမဲ့လည်းထိရောက်တဲ့ဝန်ဆောင်မှုကိုတော့ယနေ့ထိမပေးနိုင်သေးပါဘူး။ဘတ်ဂျက်လိုအပ်ချက်လို့ပြောနေပေမဲ့လည်းစီပင်သားရဌာနကအခြားဝင်ငွေကောင်းတဲ့ဌာနတွေနဲ့ပခုံးချင်းရှင်နိုင်ပါတယ်။စီပင်အရာရှိကြီးတွေဆိုရင်လည်းဆယ်သက်စားမကုန်အောင်ရထားပြီးယူထားပြီးဆိုတာအခြားဌာနဆိုင်ရာဝန်ထမ်းတွေနဲ့ပြည်သူတွေအားလုံးကလည်းသိရှိသဘောပေါက်ကြပါတယ်။အခုချိန်မှာပြည်သူတွေဖက်မျက်နှာမူပြီးပြည်သူတွေအတွက်ထိုက်တန်တဲ့ဝန်ဆောင်မှုကိုပြန်ပြီးပေးရတော့မယ့်အချိန်ခါပါ။ပြည်သူတွေဘက်ကလည်းအမိုက်ကိုစီးမဲ့ကမ်းမဲ့မပြစ်ကြခြင်းအပြင်စီပင်သားရဌာနကိုပံ့ပိုးကူညီပေးကြစေလိုပါတယ်။အစိုးရအနေနဲ့ကလည်းရန်ကုန်မြို့တော်စီမင်းသားရဌာနကလိုအပ်တဲ့ရင်ရန်တရားတွေလုပ်သားလိုအပ်ချက်တွေခိမိနီးပညာတွေကိုကူညီပံ့ပိုးပေးဖို့လိုအပ်ပါတယ်အမိုက်ထဲကနေလိုအပ်တဲ့အလျက်စစ်ကိုပြန်ပြီးထုတ်လုပ်တာမျိုးပေါ့ရှင်းနိုင်ရင်နိုင်ငံရခြားကပညာရှင်တွေနဲ့တိုင်ပင်ပြီးနီးပညာအကူအညီဖြစ်ဖြစ်ဆက်ရန်တရားတွေရဲ့အကူအညီဖြစ်ဖြစ်ရယူရပါမယ်လက်ရှိမှာအမိုက်တန်ချိန်60ကိုမီးရှို့ပြီးလျှက်စစ်ကီလိုဝက်900ထွက်ရှိတဲ့ YCDC ပိုင်းစက်ရုံတရုံကိုပြီးခဲ့တဲ့ဧပြီလအတွင်းကရှိပြည်သားမျိုးနယ်မှာဖွင့်လှစ်နိုင်ခဲ့ပြီလို့သတင်းတွေထဲမှာဖတ်ရပါတယ်ဆက်လက်ပြီးလဲစွန့်ပစ်အမိုက်တွေထဲကနေလက်စစ်တပ်အားထုတ်လုပ်နိုင်မဲ့စက်ရုံ3ရုံကိုလည်းတိစောက်သွားဖို့စီစဉ်နေတဲ့အကြောင်းသိရပါတယ်ဒီလိုစက်ရုံမျိုးတွေနိုင်ငံအနှံ့တိစောက်နိုင်ရင်တစ်ချက်ခုတ်နှစ်ချက်ပြတ်အမိုက်လဲရှင်ပြည်သားဖြစ်တယ်လို့လိုအပ်နေတဲ့လက်စစ်တပ်ကိုလည်းထုတ်လုပ်ပြီးသားဖြစ်သွားတာကြောင့်ဒီလိုစက်ရုံတွေကိုများများတိစောက်ပေးဖို့အစိုးရကိုတိုက်တွန်းအကြံပေးပါတယ်ငါတို့ပြည်သူတွေကလည်းစီကန်းတကြအမိုက်ကိုပြစ်ချင်းအပြင်အစိုးရကိုပံ့ပိုးကူညီပြီးနိုင်ငံကြီးသားပြည်သားတဲ့အပြုမှုမျိုးပြုမှုနေထိုင်ကြပါလို့တိုက်တွန်းနှိုးဆော်လိုက်ရင်ဒီတစ်ပတ်အတွက်ညီကုန်းချုပ်လိုက်ပြစေငါတူမင်းလဲအားရင်ငါစီစာပြန်မှာချစ်လာစွာသောမင်းရဲ့အဖစန်နီဦး